အီရန်နိုင်ငံတွင်းမှာရှိတဲ့ Islamic State IS အကြမ်းဖက်အဖွဲ့တွေကိုဥဆောင်တိုက်ခိုက်ဖို့တာဝန်ကိုအမေရိကန်နဲ့မဟာမိတ်တွေထံကနေအီရတ်တပ်ဖွဲ့တွေကလွှဲပြောင်းယူလိုက်ပြီဖြစ်တယ်လို့ကြာတာပရင်းနေမှာအီရတ်တာဝန်ရှိသူတွေကပြောဆိုပါရယ်မဟာမိတ်တပ်ဖွဲ့တွေဟာလိုအပ်တဲ့ကူညီထောက်ပံ့မှုတွေနဲ့အကြံဉာဏ်ပေးတဲ့အဆင့်မှာဆက်လက်ရှိမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူအီရတ်လုံခြုံရေးတပ်ဖွဲ့ရဲ့အကြီးအကဲဘိုချုပ်ဆတ်မန်ကပြောဆိုပါရယ်အီရတ်တပ်ဖွဲ့တွေက IS ကိုနှိမ်နှင်းတိုက်ခိုက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာပြသနိုင်ခဲ့ပြီးတာဝန်လဲပြောင်းယူဖို့အချိန်ဟာလဲတင့်တော်တယ်လို့အမေရိကန်မဟာမိတ်တပ်တွေနဲ့ပူးတွဲစစ်ဆင်ရေးတပ်မှုဒုတိယဗိုလ်ချုပ်ကြီးအဗ်ဒူရဲ့အမီအရှာမာရီကလည်းပြောဆိုကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါရယ်အခုလိုအီရတ်မှာအမေရိကန်တပ်တွေရဲ့စစ်ဆင်ရေးတွေရပ်ဆိုင်းဖို့အစီအစဉ်ကိုအီရတ်ဝန်ကြီးချုပ်မူဆာဖာအယ်ခါမီနဲ့အမေရိကန်သမ္မတဂျိုးဘိုက်ဒင်တို့ပြီးခဲ့တဲ့ဇူလိုင်လသမ္မတအင်ပြူတော်မှာဆွေးနွေးခဲ့အပြီးနောက်မှာကျင်ညာခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအီရတ်မှာအမေရိကန်စစ်သား2500လောက်သာရှိတော့တယ်လို့အမေရိကန်ပင်တဂွန်စစ်တာနာချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတောက်ကြအကြာပရင်းနေမှာပြောဆိုခဲ့ပါတယ်